ဒီနေ့1991ခုနှစ်တပေါင်း5ပြည့်ကျော်17ရက်နေ့ခရစ်တဂရေ2010ခုနှစ်မတ်လ10ရက်နေ့ဗုဒ္ဓဟူးနေ့မှာကရင်ပြည်နယ်ကောင်းကင်မြို့တိုင်းဝါကျောင်းတိုင်းချမ်းမြေငိမ့်ငောကုတ်ဝိပဿနာလက်ချက်ပါပြုလုပ်ဟန်တော့အကျဉ်30မြောက်မောဂဝိပဒနာဒိဋ္ဌံတရားစကံပွဲမှာခဏိပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြေမောဇေတဝန်ကျောင်းတော်မှာတရင်သုံးတော်မူနေတဲ့အချိန်ခါမှာတာဝတိမြေတော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂဗျာနာညာခန္ဓာဆိုင်လို့သောတာပတိမညံသကရာဂามိမညံသာဂามိမညံရဟန္တာမညံများအတိအပြည့်ရရှိသွားကြသလိုယနေ့လည်းဘယ်အလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတိမညံများယနေ့ညပါစီသကရာဂามိမညံများယနေ့ညပါစီအနာဂามိမညံများယနေ့ညပါစီအရဟတမညံများယနေ့ညပါစီလို့ဆန္ဒပြုခြင်းနဲ့ခွန်ကြီးများရဲ့ဓမ္မသမင်းစီစဉ်ကိုစတင်မှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးကဘဟုမောတကဆိုတဲ့အမည်ရှိတဲ့ဘိက္ခုနီထေရမကြီးကိုဟောကြားထားတယ်ယောသောတတရဇီဝေအပ္ပသောဓမ္မမုဒ္ဓမံဧကဟံဇီဝိတသေယောပတ္တောဓမ္မမုဒ္ဓမံယောခြင်းပုဂ္ဂိုလ်သည်ဓမ္မမုဒ္ဓမာလုံးတရားမြင့်မြတ်တဲ့လူတို့ရဲ့ကုသကမ္မပရတရား၁၀ပါးတဲ့သာလုံးမြင့်မြတ်တဲ့မညာပုံညာဆိုတဲ့လောကုတ္တရာတရားကိုအပ္ပတံအပ္ပတတော့မမြင်ပဲလည်းရဲ့ဘုဒ္ဓတတနိတိယကလပတ်လုံးဇီဝေဇီဝိယသက်ရှိရာဤသောတဘောကိုတဲ့ဓမ္မမုဓမ္မလူတို့ရဲ့ကုသိုလ်ကမ္မပရတရား၁၀ပါးတဲ့လုံမြတ်တဲ့မတရားဖို့တရားဆိုတဲ့လောကုတ္တရာတရားကိုပတ္တတော်ရှုမြင်သုံးသပ်လျက်ပတ္တတော်မိမိတို့ရဲ့ဉာဏ်နဲ့ညုံတဲ့ဓမ္မသင်္ခါရသဘောတရားတို့ရဲ့ဖြစ်ပျက်ကိုရှုမှတ်လျက်ဖြစ်ပျက်ကိုမြင်လျက်ဧကရံတရက်မြတ်တရက်တမနဲ့မြဇေယံသက်ရှိရခြင်းကသေရောမြတ်လာပါပြီတဲ့ဓမ္မမုဒ္ဓမဆိုတာမညာဖွညာကိုအဓိကပြောလို့ရင်းဖြစ်ပါတယ်အဲဒီမညာဖွညာသည်ဥဒ္ဓမအလွန်တရာမြတ်ဘာကြောင့်မြတ်တယ်လဲဆိုရင်နိဗ္ဗာန်ချမ်းသာမျက်မှောက်ပြုနိုင်ကြောင်းကောင်းမြတ်တဲ့အကျင့်ပေါ်လို့မြတ်တာဒုက္ခនិရောဓဂာမိနိပฏิပဒာဒုက္ခនិရောဓဒုက္ခ600တို့ဂာမိနိရောက်ချောင်းဖြစ်တဲ့အကျင့်ပฏิပဒာကအကျင့်အဲဒါကြောင့်မလို့မဉဏ်နဲ့မြတ်တဲ့ပူညာနဲ့မြတ်တယ်ဘယ်သူနဲ့ပုံမြတ်တယ်လဲဆိုရင်သာမန်လူပုဂ္ဂိုလ်တို့အမြဲတမ်းပြုလုပ်နေကြတယ်အမြဲတမ်းကျိုးစားအားထုတ်နေကြတဲ့ကုသလကမ္မဖတတရား၁၀ပါးဆိုတာရှိတယ်ကုသလကမ္မဖတတရား၁၀ပါးဆိုတာကကာယကံ၃ပါးဝစီကံ၄ပါးမနောကံ၃ပါးအဲဒီကုသလကမ္မဖတတရား၁၀ပါးဆိုတာတကယ်တမ်းပြောကြလို့ဆိုလို့ရှိရင်သီလအစင်းပဲရှိသေးတယ်အဲဒီသီလအစင်းနဲ့တိလအဆင့်သာဖြစ်တဲ့ကုသလကမ္မပရတရား၁၀ပါးထက်အခုနပြောခဲ့တဲ့မတရားတွေဖို့တရားတွေကပို့ပြီးတော့မြတ်တယ်အဲ့တော့မတရားဖို့တရားတွေမြတ်တယ်ပညာပညာရဖို့ရတဲ့အတွက်ရှင်ဉာဏ်ချုပ်ကိုအားထုတ်နေကြတဲ့ဝိပဿနာဉာဏ်ဟာလည်းပဲဒါလည်းအတူတူပဲမဉဏ်ပညာနဲ့တရားဉာဏ်လည်းပဲဘာဖြစ်လို့တော့ဆိုတော့သူတို့လည်းပဲဒုက္ခនិရောဓဂามិနိပฏิပဒါဆိုတဲ့ ဒုက္ခ600နိဗ္ဗာန်တို့ရောက်ကြောင်းအကျင့်ဖြစ်လို့ပါပဲအဲဒါကြောင့်မလို့ဘုန်းကြီးတို့ပြိတ္တတွေယနေ့ရှုမှတ်သုံးသပ်ပွားများနေတဲ့ဝိပဿနာကျင့်စဉ်မိမိတို့ရဲ့တဏ္ဍာမရှိတဲ့ယောဓမဏ္ဍဓမ္မသင်္ခါရသဘောတရားတို့ရဲ့ဖြစ်ပျက်ကိုမြင်တဲ့ဖြစ်ပျက်ကိုရှုမှတ်နေတဲ့ဝိပဿနာကျင့်စဉ်အဲဒီဝိပဿနာကျင့်စဉ်ဟာမဉ္ဇဉ်ပုံဉ္ဇဉ်များတဲ့တို့အမတ္တမြတ်တဲ့ပေတဲ့မြတ်တယ်လဲဆိုရင်အခုနပြောခဲ့တယ်ကုသလကမ္မပဒတရား10ပါးတဲ့ပုံပြီးတော့မြတ်တယ်အဲဒီလိုလုံးတရားမြင့်မြတ်လာတဲ့ဝိပဿနာညာမဉ္ဇဉ်ပုံဉ္ဇဉ်ကိုအပ္ပတမမြင်ဘဲနဲ့ဘုဒ္ဓတရားနှစ်တရားကလပတ်လို့ဇီဝအသက်ရှည်ရာဤအရှင်ပုဂ္ဂိုလ်တယောက်ဟာဝိပဿနာဉာဏ်မဉ္ဇဉ်ပုံဉ္ဇဉ်နဲ့မရဘဲနဲ့အသက်တရားအသက်ရှိတယ်ဆိုကြပါစို့တဲ့။အဲဒီလိုအသက်တရားရှိတဲ့ပုဂ္ဂိုလ်တဲ့ဧကတရမြတ်ဧကဟတရမြတ်တရတမနဲ့မြတ်ဓမ္မမုဒ္ဓမဝိပဿနာဉာဏ်မဉ္ဇဉ်ပုံဉ္ဇဉ်နဲ့ရပြီးတော့ဖြစ်ဖြစ်ကလေးတွေမြင်ပြီးတော့ယုံနာဓမ္မသင်္ခါရသဘောတရားတို့ရဲ့ဖြစ်ခြင်းပြည့်ခြင်းနေစာလက္ခဏာဆင်းရဲခြင်းဆိုတဲ့ဒုက္ခလက္ခဏာကိုယ်ပိုင်မဟုတ်တဲ့အတ္တလက္ခဏာအဲ့ဒီလက္ခဏာတရား၃ပါးကိုမြင်ပြီးတော့တရက်တမနဲ့တဲ့အသက်ရှိရခြင်းကပို့ပြီးတော့မြင့်မြတ်ပါတယ်ဒီလိုပြောတာဖြစ်ပါတယ်။ဘာဖြစ်လို့မြတ်စွာဘုရားတကယ်ဗြဟ္မရာကြီးကဘုံပေါတိကထေရမကြီးကိုဒီလိုပြောရတာလဲဆိုရင်ဘုံပေါတိကထေရမကြီးကလူဘဝလူဌာနနေစဉ်တုန်းကသာသမီတွေမြောင်များစွာနဲ့ခင်ပွန်းမရှိတဲ့နောက်ပိုင်းမှာသာသမီတွေကိုအမေအရာမှာကောအဖေအရာမှာကောတီးပြီးတော့ကိုယ်တိုင်ပြုစုလာခဲ့တယ်ကိုယ်တိုင်လုံးကျွေးလာခဲ့တယ်ကိုယ်တိုင်ရှာဖွေပြီးတော့ကျွေးမွေးလာခဲ့တယ်အဲဒီလိုကျွေးမွေးလာခဲ့လို့သာသမီတွေချိန်တန်အရွယ်ရောက်လို့အိမ်တော်ရသားတွေကြားလာတဲ့အခါကျတော့သူ့အလုပ်ကိုင်းလေးနဲ့သူအဆင်ပြေလာတဲ့အခါမှာသာသမီတွေကဝိုင်းပြီးတော့ပြောကြတယ်အမေအသက်လည်းကြီးပြီဒီချိန်ကျမှအလောကံလုံးနေလို့လည်းအဆင်မပြေတော့ဘူးအလောကံမလောက်ပါတော့နဲ့မိမိရှိတဲ့ပစ္စည်းတွေကိုသာသမီတွေကိုအညီမျှခွဲဝေပေးလိုက်ပါအဲဒီလိုခွဲဝေပေးလိုက်ပြီးလို့ရှိရင်သာသမီတွေရဲ့အိမ်မှာအလှဲ့ကျသွားပြီးတော့နေရင်ကိုပဲအမေအတွက်မဆင်းရဲပါဘူးလို့အဲဒီလိုသာသမီတွေကဝိုင်းပြီးတော့အကြံဉာဏ်ပေးကြတယ်နဲ့အလောကံနဲ့ဖြတ်တောက်ပြီးတော့ရှိတဲ့ပစ္စည်းတွေသာသမီတွေကိုခွဲဝေပြီးတော့မပေးဘူးလားပေးတာအမွေပေးတာပေါ့နော်အဲဒီလိုခွဲဝေပေးပြီးတဲ့အခါကျတော့ရှိတဲ့ပစ္စည်းတွေကိုအကုန်လုံးပေးပြီးပြီဆိုတော့သာသမီတွေပြောတဲ့စကားအတိုင်းပဲသာသမီတွေရဲ့အိမ်မှာအလှဲ့ကြလိုက်ပြီးတော့နေတာပေါ့နော်အဲ့ဒီတော့တာအိမ်မှနေတယ်သမီးအိမ်မှနေတယ်ဘုံဘာတအိမ်ကိုတလနေတယ်ဆိုရင်တော့အိမ်ကိုလည်းတလစသည်ဖြစ်ပေါ့နော်အဲ့ဒီတော့နေသွားတယ်အဲ့ဒီတော့နေရင်ကနေပြီးတော့နည်းနည်းလေးကြာလာတဲ့အခါကျတော့ဘာဖြစ်လာလဲဆိုတော့တာအိမ်မှနေတော့လည်းပဲချွေးမကညွန်ញင်းလာတယ်သမီးအိမ်မှနေတော့လည်းပဲသမက်ကညွန်ញင်းလာတယ်နော်အဲ့ဒီတော့ညွန်ញင်းလာတဲ့အခါကျတော့ဖွင့်ရင်သွားနေပြန်တော့လည်းပဲမတိနိုးနာနဲ့မကြတရားနဲ့ပုညံပုညံနေပြောအတင်းဖြစ်နေပြောအဲ့ဒီမှာသိဉ္ဇလို့မနေခြင်းလို့နောက်တိုင်းကြောင်းနေပြန်တော့လည်းပဲနောက်တိုင်းကြတော့လည်းပဲမကြတရားနဲ့အတင်းဖြစ်နေပြောနာမခံစားတဲ့စကားတွေပြောအဲ့ဒီလုံးလည်းပဲတာအိမ်လည်းနေလို့မရသမီးအိမ်လည်းနေလို့မရနောက်ဆုံးကြတော့ဘယ်အိမ်မှမှလည်းနေလို့မရကိုယ်ပိုင်ဖြစ်တဲ့စီးပွားဥစ္စာတွေကလည်းပဲလက်ဝဲပိုင်ပိုင်ဘာမှမရှိတော့ဘူးဆိုတဲ့အခါကျတော့အာကိုရမဲ့ပြီးတော့ဘိက္ခုနီမကြောင့်မရောက်ခွင့်ရရောက်သွားအဲဒီလိုဘိက္ခုနီမကြောင့်ရောက်သွားပြီးတော့ဘိက္ခုနီမကြီးတွေရဲ့အထံမှာဘိက္ခုနီမဝတ်ဘိက္ခုနီမကြီးတွေရဲ့အထံမှာဘိက္ခုနီမဝုန်းပြီးတော့ချัญญံသာသနဲ့တရားဓမ္မတွေကျိုးကျိုးဆဆနဲ့ကြည်ကြံကျုပ်ကိုအားထုတ်လာခဲ့တာတော့ဆုံးကြတော့ယဟန္တာဖြစ်သွားပါလေတဲ့ဟုတ်လားမှန်ပါဗျာဒါတို့ယဟန္တာဖြစ်သွားတဲ့အခါကျတော့မှရသော်ပြတဲ့ခေကရောင်မြတ်ကြီးကယောသောဥဒ္ဒတ္တဇီဝေအပ္ပသောဓမ္မဘုဒ္ဓမံ เอกังอสมิฏฐาติยောปันตะโตธรรมะมุฑฺฑมํโลกุตตระเตยะเมญญะปุญญะโลกุตตระอะจิวิปัสสนาเมผู้ติไม่ยะเวเนอะนิตยะอะชีมิชิญญะโตเลเววิปัสสนาเมผู้ဆိုတဲ့โลกุตตระเตยะတွေยะပြီးတော့တည့်ရမြတ်အသက်ရှင်ရခြင်းကပို့ပြီးတော့မြတ်ပါတယ်လို့ဒီတရားကလေးဟောခဲ့တာเนาะအဲဒါကြောင့်မလို့ခွန်ကြီးတို့ယောဂီတွေလည်းပဲတနေ့တနေ့သားနဲ့ပြောသမီးနဲ့ပြောဇနီးနဲ့ပြောခင်ပွန်းနဲ့ပြောပြောပြီးတော့ဖြစ်ပြကလေးတွေမမြင်ပဲနဲ့မညာဘုညာနဲ့မရပဲနဲ့လောကုတ္တရာအရှင်ကောင်းအရှင်မြတ်ဒီနိဗ္ဗာန်ရောက်ကြအရှင်ကောင်းအရှင်မြတ်ဒီကြည်ကြံချက်ကိုအမထုံနိုင်ကြပဲနဲ့သားတွေသမီးတွေမြေးတွေနဲ့အချင်းကုန်းပြီးတော့နေရခြင်းတဲ့ယခုလိုဝိပဿနာဓမ္မရိတ်သမလာရောက်ပြီးတော့နိဗ္ဗာန်ရောက်ကြအချင်းကုန်းအချင်းမြတ်တဲ့ဝိပဿနာတရားတွေအားထုတ်ပြီးတော့နေတဲ့အခါမှာနေ့စဉ်နေ့စဉ်ဖြစ်ပြမမြင်နိုင်ဘူးပဲထားပါဦးတရက်ကလေးတမနက်ကလေးပဲဖြစ်ပြကလေးမြင်သွားမယ်ဆိုရင်တော့မမိမိတို့ရဲ့အိမ်မသားတွေသမီးတွေမြေးတွေနဲ့အနှစ်တရာနေရာချင်းတဲ့ယခုလိုဝိပဿနာဓမ္မရည်တာချင်းမှာတရက်တမနဲ့နေရာချင်းကပို့ပြီးတော့မပြတ်ဘူးလားညက်ပါပါအိမ်မတန်ညက်ပါလေတဲ့ဟုတ်လားအဲဒါကြောင့်မလို့ဝိပဿနာတရားသည်တဲ့မိမိတို့အတွက်အားကိုထိုက်တဲ့တရားဖြစ်တယ်လို့ဒီလိုမှတ်လိုက်ပါနော်အဲဒီတော့ဝိပဿနာတရားသည်မိမိတို့အတွက်အားကိုထိုက်တဲ့တရားလူတွေကြင်ကြံကြုတ်ကိုအာထုတ်နေကြတဲ့ဒါနအရှင်းတည်းလဲမြတ်တယ်သီလအရှင်းတည်းလဲမြတ်တယ်နော်တမထဆိုတဲ့အရှင်းတည်းလဲပို့ပြီးတော့မမြတ်ဘူးလားမြတ်လားကုသကမ္မပရတရား၁၀ပါးလို့ခေါ်တဲ့ပါဏတိပါဒမရှောင်ခြင်းချင်းအာဒိနာဒနာမရှောင်ခြင်းချင်းကာမိတမိစ္ဆာသာရမရှောင်ခြင်းချင်းဆိုတဲ့ကာယကာယသူဒ္ဒရိုက်၃ပါးနော်ကာယဒုစရိုက်ကဘာလဲ ပါရီလဲ ပါဏာတိပါဒမှာရှောင်ခြင်းချင်း အာရိဏာဒါနမှာရှောင်ခြင်းချင်း ကာမိတုဝိသာသာရမှာရှောင်ခြင်းချင်း ကာယဒုစရိုက်ကဘာ နောက်တစ်ခါဝိသေဒုစရိုက်ကဘယ်နှပါးရှိလဲ 4 ပါးရှိပါတယ်။ မုသာဝါဒာ ပိသုဏဝါစာ ပုသဝါစာ သမ္ပပလပ နော်။ မုသာဝါဒာဥစ္စရာကမောမမလိန်လေပြီးတော့ပြောတာပရုဒ္ဓဘာသာတရာကကြံကြံတန်တန်ပြောတာအပိတုဏဝါစာဆိုတာကတယောက်နဲ့တယောက်အခင်မင်းပြည့်ချောင်းစကားနော်အခင်မင်းပြည့်ချောင်းစကားအတင်းဖြင်းပြောတာပေါ့ဟုတ်လားတရာကပရုဒ္ဓဘာသာတရာကကြံကြံတန်တန်ရေရုံမမရရဆန်းဆန်းပြောတဲ့စကားတန်ဖပလာပစရာအကျိုးမရှိဘဲနဲ့တောရောက်တောင်ရောက်ပြောနေတဲ့စကားမျိုးနော်အဲ့ဒါစကားမျိုးတွေမပြောကြဘဲနဲ့အကျိုးရှိတဲ့စကားဖရာတရားသံဃာယရဏသုံးပါးနဲ့စတဲ့စကားကုသိုလ်ရစေမဲ့စကားဒါနသီလဘာဝနာနဲ့စတဲ့စကားနော်အဓိကကတော့ကုသိုလ်ရစေမဲ့စကားမျိုးပြောတယ်အဲ့ဒီလိုပြောရင်ဝိသီသုဒ္ဓရိုက်တရား၄ပါးမဖြစ်ဘူးလားဖြစ်လား ဖြစ်ပါဘူးဗျာဒုဒ္ဓရိုက်တရား၄ပါးမှရှောင်ကျင်လိုက်တာနဲ့ဒီပိုင်းနဲ့သုဒ္ဓရိုက်တရားဖြစ်သွားတယ်ဟုတ်လားဟ
ုတ်ပါဘူး
ကာရကနာပတောင်းကမနောသုဒ္ဓရိုက်တရား၃ပါးမနောသုဒ္ဓရိုက်တရား၃ပါးကဘာလဲဆိုရင်အနာပိသာပြပါဒသမာဓိဋ္ဌိမိမိရဲ့စိတ်ထဲမှာသရပါတို့ပိုင်ဆိုင်တဲ့ပစ္စည်းနဲ့ပတ်သက်ပြီးတော့စိတ်ကိုသန့်သန့်နေထားတယ်နော်လူချင်းစိတ်ထဲမရှိဘူးဟုတ်လားမနာလိုစိတ်တွေလည်းမဖြစ်ဘူးဟုတ်လားသရပါပိုင်ဆိုင်တဲ့ပစ္စည်းနဲ့ပတ်သက်ပြီးတော့မတရားသဖြင့်လူချင်းတဲ့စိတ်လည်းမမွေးဘူးမနာလိုစိတ်နဲ့မမွေးဘူးအနာပိစ္ဆာနရကနဗ္ဗနိကအပြပါဒသရဝပိုင်ဆိုင်တဲ့ပစ္စည်းတွေပစ္စည်းရာပစ္စည်းကြောင့်ဖြစ်တဲ့အတွေ့အကြုံတွေလည်းလုံးဝမရှိဘူးဟုတ်လားနရကသမ္မာဒိဋ္ဌိမိမိတို့ရဲ့တဏ္ဍာမှာရှိတဲ့ယုဒ္ဓမဏ္ဍမသင်္ခါရသဘောတရားတွေရဲ့အပေါ်မှာမှတ်မှတ်ကဲကဲရှုမြင်သုံးသပ်နိုင်ချက်အသိဉာဏ်လေးတွေလည်းမရှိဘူးလားရှိ
ပါဘူး
ကောင်းတာလုပ်ရင်ကောင်းကျိုးပေးမယ်မကောင်းတာလုပ်ရင်မကောင်းကျိုးပေးမယ်ဆိုတော့ကံနဲ့ကံရဲ့ကျိုးပေးကလေးတွေကိုလည်းမယုံကြည်ဘူးလားယုံကြည်လားယုံကြ
ည်ပါဘ
ူးအဲ့ဒါလည်းသမ္မာဒိဋ္ဌိပဲเนาะအနာဘိဇာအပြပါဒသမ္မာဒိဋ္ဌိမနောသုဒ္ဓရိုက်တရား၃ပါးဟုတ်လားအဲ့တော့လောကမှာများအားဖြင့်တော့ဒါနကုသိုလ်တွေပြုလုပ်ကြတယ်သီလကုသိုလ်တွေပြုလုပ်ကြတယ်အဲ့ဒီသုဒ္ဓရိုက်တရားတွေစောင့်ထိန်ကြတယ်เนาะဒ ဓာရီသာအများဆုံးပြုလုပ်နေကြတာမလားအဲဒီလိုပြုလုပ်နေကြတဲ့အကုသိုလ်ကောင်းမှုတွေထက်ယခုလိုဝိပဿနာဓမ္မရိတ်တာမှာလာရောက်ပြီးတော့မိမိတို့ရဲ့တဏ္ဍမရှိတဲ့ယုတ်ဓမ္မနဲ့ဓမ္မသင်္ခါရသဘောတရားတို့ရဲ့ဖြစ်ပြက်သဘောတရားကလေးတွေကိုရှုမှတ်သုံးသပ်ပြီးတော့နေရာချင်းသည်တေယောမမြတ်ဘူးလားမြတ်လားတေယောဆိုတာအလုံးတရားမြတ်လာပါလေဤဟုတ်လားတရက်ပဲနေနိုင်နေနိုင်ဇမနဲ့ပဲနေနိုင်နေနိုင်နော်ဖြစ်ပြကလေးတွေတစ်ချိန်ပဲမြင်မြင်ဟုတ်လားဖြစ်ပြကလေးတွေတစ်ချိန်ပဲမြင်မြင်ဘုန်းတော်ပရိသတ်တွေယနေ့ဝိပဿနာတရားအလုံးတွေကြိုးကြိုးစားစားအထုံးနေတဲ့အခါကျတော့တချိန်မှဖြစ်ပြမမြင်ဘူးဆိုတော့ဒါတော့မဟုတ်သေးဘူးပေါ့နော်။တချိန်တစ်ခါတော့လည်းပဲမမြင်ဘူးလားမြင်နိုင်လား။တတိယလေးတွေကောင်းလာမယ်၊တမရရားလေးတွေကောင်းလာမယ်ဆိုရင်တတိယလေးတွေကောင်းလာတဲ့အခါကျတော့ဩဒါကယုံပဲဒါကနာမယ်ဒါပုဂ္ဂိုလ်တ attva မဟုတ်ဘူး။အတိလေးကပ်ပြီးတော့မရှိဘူးလားကြည်လား။အဲတမရရားလေးတွေကောင်းလာတဲ့အခါကျတော့မိမိရဲ့စိတ်ထဲမှာပုဂ္ဂိုလ်တ attva ဆိုတဲ့အမြင်တွေပြောင်းပြီးတော့ယုံတဘောနံတဘောအပေါ်မှာပဲစွတ်စွတ်ဆိုင်ဆိုင်မကြည့်နိုင်ဘူးလားကြည့်နိုင်လားအဲ့ဒါတမာရီလို့ခေါ်တယ်ဟုတ်လားအဲ့ဒီတော့တတိနဲ့တမာရီတွေအားကောင်းလာပြီဆိုတဲ့အခါကျတော့ဩဒါလေးကယုံပြရားလေးပဲဒါပုဂ္ဂိုလ်တ attva မှာမဟုတ်ပဲဩဒါလေးကနတ္တရားလေးပဲပုဂ္ဂိုလ်တ attva မှာမဟုတ်ပဲတန်ယုံတရားလေးပဲနတ္တန်တရားလေးပဲဒီယုံတရားကလေးကလည်းပဲမျက်တည်တတ်နေတာမဟုတ်ဘူးပေါက်ပြန်ပြည့်စည်နေတဲ့တန်တရားကလေးကလည်းမျက်တည်တတ်နေတာမဟုတ်ဘူးပေါက်ပြန်ပြည့်စည်နေတဲ့အမျိုးမျိုးပြောင်းလဲနေတာအမျိုးမျိုးပြောင်းလဲနေတဲ့အတွက်ဟောမမြဲတဲ့အိဋ္ဌသဘောရှိတယ်။ပြည့်စည်သွားတဲ့အတွက်ဒုက္ခသဘောရှိတယ်။ကိုယ့်အလိုတိုင်းဘာတစ်ခုမှဖြစ်တာမဟုတ်ဘူး။အကြောင်းတိုင်းလိုအကျိုးဖြစ်တာအကြောင်းပြတ်တော့အကျိုးလည်းပြတ်တယ်။ကိုယ်ပိုင်တဲ့တရားလားမပိုင်တဲ့တရားလား။မပိုင်တဲ့တရားပါပဲလို့သဘောပေါက်တော့အနတ္တလက္ခဏာလေးကမသိဘူးလားသိ။အဲဒီတော့အိဋ္ဌလက္ခဏာလေးတွေဒုက္ခလက္ခဏာလေးတွေအနတ္တလက္ခဏာလေးတွေကိုတစ်ချိန်တစ်ခါပဲသဘောပေါက်ပါစေတဲ့နော်အဲဒီတော့ဒီချိန်တစ်ခါသဘောပေါက်လိုက်ရင်ကိုပဲအခုနတက်တလုံးလောကဒုစရိုက်တရားရှောင်ကျင်ပြီးတော့ဒုစရိုက်တရားတွေနဲ့ပြည့်စုံအောင်အနှစ်တရာကာလပတ်လုံးနေရာချင်းထက်ပို့ပြီးတော့မြင့်မြတ်ပါလေဘာဖြစ်လို့လဲလို့ဆိုတော့ဖြစ်ပြက်ကိုမြင်တဲ့အကျင့်ဒီတဲ့တခြားရောင်ချောင်းချင်းလားနိဗ္ဗာန်ရောင်ချောင်းချင်းလားဒုက္ခနိရောဓဂာမိနိပရိပဒာလို့ဒီလိုခေါ်တယ်နော်ဒုက္ခနိရောဓဒုက္ခရဲ့ချုပ်တာဒုက္ခချုပ်ခြင်းဒုက္ခချုပ်တာတခြားလားနိဗ္ဗာန်လားနိဗ္ဗာန်ဒုက္ခချုပ်ရာနိဗ္ဗာန်သို့ဂာမိနိရောက်စင်နိုင်တဲ့ပရိပဒာအကျင့်နော်ဒါကြောင့်ဝိပဿနာအကျင့်လေးတွေသည်ဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်စင်နိုင်တဲ့အကျင့်ဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်ဖို့ရန်သွားတဲ့ပုဂ္ဂိုလ်အတွက်ပထမဆုံးသောရှင်းလင်းကလေးတွေပဲဟုတ်လားဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်အောင်ပို့ပေးတတ်တဲ့နိုင်ငံပေါ်သို့ကိုယ်တိုင်တက်ရောက်ပြီးတော့သွားနေတဲ့ပုဂ္ဂိုလ်တွေပဲအဲဒါကြောင့်မလို့ဝိပဿနာတရားအလုပ်ကလေးတွေကြိုးကြိုးစားစားအထောက်ကြရမယ်ဟုတ်ရဲ့လားဒီအရင်လည်းဝိပဿနာတရားအလုပ်ကလေးတွေကြိုးကြိုးစားစားအထောက်ပြီးတဲ့အခါကျတော့မြတ်စွာဘုရားသခင်ကရမေကြီးဟောကြားတော်မူတဲ့ပရိစ္ဆသမုပ္ပါဒ်တရားတော်ကြီးကိုလည်းမလေးလာရဘူးလားလေ့လာရမှာလားဟုတ်ပြီပရိစ္ဆသမုပ္ပါဒ်တရားတော်ကိုလေ့လာတဲ့အခါကျတော့မိမိတို့ရဲ့သံတမာနေ့စဉ်နေ့စဉ်ဖြစ်နေတဲ့တရားတွေသည်တခြားလားခန္ဓာ၅ပါးလားပရိစ္ဆသမုပ္ပါဒ်နည်းနဲ့ကြည့်လိုက်မယ်ဆိုရင်ဘယ်လိုဒီတော့ဝိညာဉ်သံယောသံလာယရဏခန္ဓာဝေဒနာဘယ်နှပါးပါလဲပြန်ပြောလိုက်ပါဦးဝိညာဉ်ဉာဏ်ယုတ်သလာယတနာဖတ်တဝေဒနာတရား၅မျိုးနော်အဲ့ဒီတရား၅မျိုးဘာကြောင့်ဖြစ်ပေါ်လာပါလိမ့်မလဲဆိုတော့ပရမသောပရိသန်ရဲ့အခါမှာဖြစ်တဲ့တရားတွေကတော့အတိတ်အဝိဇ္ဇာသင်္ခါရကြောင့်ဖြစ်တာဘယ်လိုကြောင့်ဖြစ်ပါလိမ့်အဲလောလောဆယ်ပြစ္ဆုတ်ပံကာလပိုးတိချိန်မှာဖြစ်တာကြတော့အာယုံ ద్వార တိုင်းတို့ဖြစ်တာပါတဲ့။ဘာတိုင်းတို့ဖြစ်တော့အာယုံ ద్వార တိုင်းတို့ဖြစ်တယ်။မျက်စိနာတကောင်တရားကိုစိတ်ဆုံးတဲ့ ద్వార အပေါ်မှာအသေးအတဏ္ဍယတာတွေးကြည့်စရာ၊ကြံတွေးစရာဆိုတဲ့အာယုံတွေလာတိုက်တယ်။အဲဒီလိုတိုက်တဲ့အခါကျတော့ဝိညာဉ်စိတ်တွေပေါ်တယ်။ပရမသောဘောရကဝိညာဉ်ပထမဆုံးဘောရကပါလေဝိညာဉ်ဝိညာဉ်ကသိဟုတ်လား အဲ့ဒီဝိညာဉ်နဲ့စိတ်သည်ဘယ်နှမျိုးရှိတော့6မျိုးရှိတယ်ဘယ်လိုတွေပါလဲမြင်စိတ်ကြားစိတ်နားစိတ်သာစိတ်ဉာဏ်ကောင်းစိတ်ပြီးတော့ဉာဏ်စီစိတ်ဘယ်နှမျိုးလဲ
6
ဟုတ်တယ်အဲ့ဒီဝိညာဉ်စိတ်တွေဖြစ်လာတဲ့အခါကျတော့အဲ့ဒီဝိညာဉ်စိတ်တွေကဘာတွေဖြစ်ကြတာသတိသိတဲ့တွဲဖြစ်တာလားသတိသိကနာသတိသိကပါလေအဲ့ဒီသတိသိတဲ့နာနေကလည်းပဲဒီတိုင်းဖြစ်တာလားမိဇာလေးနဲ့ဖြစ်တာမိဇာလေးကမျက်စိနာ၎င်းတရားကိုစိတ်ဟုတ်လားမိဇာဆိုတဲ့မျက်စိနာ၎င်းတရားကိုစိတ်သည်တခြားတရားတွေလားယုံတရားတွေလားဒီတော့မြင်စိတ်ကဝိညာဉ်သတိသိကနာသူရဲ့မြင်ရဖြစ်တဲ့မျက်စိကြည့်တာကယုံဟုတ်ရဲ့လားအဲ့ဒီမျက်စိကြည့်တာဒီမလျင်တခြားခေါ်လာလားသလားယရနာလို့ခေါ်လာလားကြောက်ရတာသာသာခေါ်တာလားသာသာကြောင့်ဒီဖြစ်တော့ဒါတော့မြတ်စွာဘုရားသခင်ဗြဟ္မကြီးကလည်းပဲဘယ်လိုပြောတော့သက္ကောသာပရိစ္ဆာရူပိစ္ဆာအဝိဇ္ဇတိသက္ကောဝိညာဏသက္ကောသာယသိကြည်တတ်ကို၎င်းရူပိစ္ဆာအသင်ကို၎င်းပရိစ္ဆာဆွဲပြုပြီးတော့သက္ကောဝိညာဏသက္ကောဝိညာဉ်ဆိုတဲ့ဒီစိတ်ဒီအဝိဇ္ဇတိဖြစ်၏ဒီလိုပြောတာနော်တိဏ္ဍတဂရိပတ်တော်တိဏ္ဍမျက်စိအကြီးရဲ့မြင်စိတ်ရဲ့အသိရဲ့အဲ့ဒီသုံးပါးပေါင်းဆောင်ခြင်းဒီဖတ်တော့ဖတ်တာဖြစ်တယ်ဖတ်တာဖြစ်တယ်ဖတ်တာဒီလိုတော့ကြောင်းတရားကြောင့်ဝေဒနာဝေဒနာဖြစ်တယ်အားလုံးပေါင်းလိုက်တော့စိတ်စုပ်ပါခန္ဓာဘယ်နှပါလဲဒါပရိစ္ဆေသမုပ္ပါဒိနဲ့ပြောတဲ့ခန္ဓာ၅ပါးမဟုတ်လားအဲ့ဒီပရိစ္ဆေသမုပ္ပါဒိနဲ့ပြောတဲ့ခန္ဓာ၅ပါးကိုပဲပေါင်းလို့ပြိဿတွေအဘိဓမ္မာကြီးနဲ့ပြောင်းပြီးတော့ပြောကြည့်စမ်းပါဆိုရင်ဘယ်လိုရမလဲလူပဲခန္ဓာဝေဒနာ
ရှင်းရလားပြန်ပြောဝိညာဉ်ကဘာခန္ဓာ
ဝိညာဉ်ခန္ဓာ
နာ
ကောင်းကြီး
ေခံလေးတွေပြောပြရမယ်ဟုတ်လားဟောဒါယုတ်ပဲဒါနာပဲဒါကယုတ်ဒါကနာဒါကပဲခန္ဓာဒါကဝိညာဉ်ဒါကဝိညာဉ်ခန္ဓာဒီလိုလေးတွေသိသွားတဲ့အခါကျတော့ဟာကိုယ်ကိုယ်နဲ့ကိုယ့်ရဲ့ခန္ဓာကိုညာကလေးနဲ့စိုက်ကြည့်လိုက်တဲ့အခါကျတော့ဟောပုဂ္ဂိုလ်တော်ပါဘုရားပဲဒါယုတ်တရားကလေးပဲဒါနာတရားကလေးပဲဆိုတဲ့အမြင်ကလေးတွေမရဘူးလားယောအဲ့ဒီယုံတရားနဲ့တရားလေးရဲ့အမြင်လေးတွေရသွားပြီတဲ့အခါကျတော့ဟာဟောယုံတရားကလည်းဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်။နတ်တရားကလည်းဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ဖြစ်ပြက်ပါလိမ့်စား။ဒီတော့သဘောပေါက်ရပါတော့။ဟုတ်တယ်မလား။ဒီတော့အဲ့ဒီတော့သဘောပေါက်တော့မှဝိပဿနာဉာဏ်မဖြစ်ဘူးလားဖြစ်။အဲ့ဒီတော့ဝိပဿနာဉာဏ်ဖြစ်ဖို့ရန်အတွက်ဘုန်းတော်ပြိဿတွေဝိပဿနာရဲ့အရှုခံတရားကိုလည်းနားလည်ဖို့လိုတယ်။ဟုတ်လား။ဘာလဲလဲ။ဝိပဿနာရဲ့အရှုခံကိုလည်းနားလည်ဖို့လိုတယ်။ဒီတော့ဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာကအရှုခံလည်းနားလည်ရမယ်။အရှုဉာဏ်လည်းအရှုခံလည်းနားလည်ရမယ်အရှုဉာဏ်လည်းနားလည်ရမယ်နော်အရှုဉာဏ်အရှုဉာဏ်မှမသိဘဲနဲ့ဘုန်းတော်ပြိဿတွေဘယ်လိုလုပ်ပြီးတော့ဝိပဿနာဉာဏ်ဖြစ်မလဲဖြစ်ဖို့တော့အဲဒါကြောင့်မလို့ဝိပဿနာဉာဏ်ဖြစ်ခြင်းမှလည်းအရှုဉာဏ်အရှုဉာဏ်တွေသိထားဖို့အမှန်တရားရေးကြည့်တယ်ဟုတ်လားအရှုခံဆိုတာကယုံနဲ့ဉာဏ်အရှုခံဆိုတာကခန္ဓာအနေနဲ့ပြောတော့ငါဒါအရှုခံတရားမလားအခုဘောကြီးတခုချင်းတခုချင်းပြောပြနေတာဒါအရှုခံတရားရှုကံတရားအတိကံတရားရှုရမယ်တရားသိရမယ်တရားနော်သိစရာတရားလေးဟုတ်လားအမြဲတမ်းသိနေရမယ်တရားလေးတွေအမြဲတမ်းရှုနေရမယ်တရားလေးတွေအမြဲတမ်းသတိထားနေရမယ်တရားကလေးတွေဟုတ်လားဒီတော့ပောဂောတ္တဝါကိုသတိထားရမှာလားဟောဒီတရားလေးတွေကိုသတိထားရမှာလားပောဂောတ္တဝါကိုမြင်နေရမှာလားယုံနာတွေမြင်နေရမှာလားပောဂောတ္တဝါကရှုကံလားယုံနာကရှုကံလားကိုကြီးသိအောင်လုပ်တာเนาะဒါကအရှုခံအရှုဉာဏ်ဒါကမဂ်ကြီး၅ပါးအရှုဉာဏ်ကဘယ်လိုလဲမဂ်ကြီး၅ပါးမဂ်ကြီးဒါကအားလုံးပေါင်း၈ပါးရှိတယ်မလားမဂ်ကြီးကဘယ်နှပါးရှိတော့အဲ့ဒီ၈ပါးကအချင်းချောင်းလိုက်တော့သင်္ဍမဂ်ကြီးကပေါင်းပါသမာဓိမဂ်ကြီးကပေါင်းပါပညာမဂ်ကြီးက၈ပါးပြန်ပြော
အရှုဉာဏ်တရားခန္ဓာ၅ပါးအရှုဉာဏ်တရားမဂ်ကြီး၅ပါးအဲ့ဒီအရှုဉာဏ်မဂ်ကြီး၅ပါးတဲ့အရှု အရှုမခန္ဓာရဲ့သဘောလေးတွေမှာမတိထားဘူးဆိုရင်ဘယ်လိုလုပ်ရှုမလဲမရှုရဘူးအကြောင်းမလို့ရှုတာဘောင်းကြီးသင်ပေးနေတာနော
်
အဲ့ဒါအရှုမခန္ဓာကဘာကပြန်ပြောပါအောင်ဘယ်လိုတွေပါလဲရူပခန္ဓာသိတဲ့တရားမှန်တယ်မြတ်ဘာခန္ဓာလဲဝိညာဉ်ရဲ့ခန္ဓာเนาะမိမိစိတ်မှာတွေးနေတယ်တွေးမှသိနေတယ်တွေးမှသိနေတဲ့ခန္ဓာကလည်းဘာခန္ဓာလဲ
ဝိညာ
ဉ်ပါအဲ့ဒီတွေးနေတာလေးကိုသိတယ်နောက်သိနေသိလိုက်တယ်အဲ့ဒီနောက်သိနေသိလိုက်တယ်သိလိုက်တယ်ဆိုတဲ့စိတ်ကလည်းဘာခန္ဓာတော့
ဝိညာဉ်ပါ
မှန်မိနေတယ်ဆိုတာပညာရဲ့သဘောဟုတ်လား ဒီတော့အဲ့ဒီမှန်ပြီးတဲ့သင်ညာခန္ဓာလေးကလည်းဘယ်လိုနဲ့ပြောဖြစ်တော့သိနေတော့ဖြစ်တာပဲဒီတော့သင်ညာခန္ဓာကလည်းဝိညာဏခန္ဓာနဲ့ပြောဖြစ်တယ်နော်ဝိရဏခန္ဓာလည်းဝိညာဏခန္ဓာနဲ့ပြောဖြစ်တယ်သင်ညာခန္ဓာလည်းဝိညာဏခန္ဓာနဲ့ပြောဖြစ်တယ်ဒီတော့ဝိရဏကခံစားတာစိတ်ကသိတာခံစားတဲ့အသိဟုတ်တယ်မလားခံစားတဲ့အသိခံစားတဲ့အသိဆိုတာခံစားတာကအခန္ဓာသိတာကဘာခန္ဓာခံစားပြီးတော့သိတယ်ဒါကမှတ်သားပြီးတော့လည်းမသိဘူးလားသိလားမှတ်သားပြီးတော့သိတယ်ဆိုတော့မှတ်သားတာကဘာခန္ဓာသိတာကဘာခန္ဓာဒီတော့အသိထဲမှာဝိရဏလည်းပါတာပဲသိညာလည်းပါတာပဲဟုတ်လားဝိရဏသိညာပါတယ်မှာကျန်တဲ့သတိစိတ်တွေကဘာခန္ဓာသိခါရဲခန္ဓာပြုပြင်တဲ့သဘောတရားမရှိဘူးလားရှိလားပြုပြင်တဲ့သဘောနဲ့နေနဲ့သိနေတာဟုတ်လားပြုပြင်တဲ့အနေနဲ့သိနေတာပြုပြင်တဲ့သဘောတရားလေးနဲ့တွဲပြီးတော့သိနေတာပြုပြင်တဲ့သဘောတရားလေးကသင်္ခါရခန္ဓာသိတဲ့သဘောတရားက
ဝိညာ
ဉ်ခန္ဓာခန္ဓာဒီတော့အားလုံးပေါင်းလိုက်တဲ့အခါကျတော့ဝိညာဉ်ခန္ဓာလေးဖြစ်လာပြီဆိုရင်ဝိညာဉ်ခန္ဓာလေးဖြစ်တယ်၊သိဉ္ဇခန္ဓာလေးဖြစ်တယ်၊သင်္ခါရခန္ဓာလေးဖြစ်တယ်၊နာခန္ဓာဗရပပေါင်းဖြစ်နေတော့
၄ပါ
းပေါင်းဖြစ်တယ်နာခန္ဓာဗရပပေါင်းဖြစ်တော့
၄ပါး
ဘယ်လိုတွေပါလဲဝိညာဉ်ခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနာခန္ဓာဗရပပေါင်းဖြစ်တော့
၄ပါး
နာခန္ဓာ၄ပါးပေါင်းဖြစ်တယ်ဒီလိုမလားဒီတော့ဒါတဲ့သဘောလေးပေါင်းလာတဲ့ဒါတဲ့သဘောလေးကပေါင်းပြန်တာဘယ်လိုတွေပေါင်းပြန်တာတော့ဒီတော့ဒါတဲ့သဘောလေးကဘာခန္ဓာရူပခန္ဓာဘာခန္ဓာပါလိမ့
်
ဒါတဲ့သဘောလေးပဲရင်ဒါတဲ့သဘောလေးကဘာခန္ဓာရူ
ပခန္ဓ
ာဒါတဲ့သဘောလေးကိုသိပါတယ်ဆိုတာကဘာခန္ဓာဝိ
ည
ာဉ်ဒါတဲ့သဘောလေးကိုခံစားပါတယ်ဆိုတာကဘာခန္ဓာဝိ
ည
ာဉ်ဒါတဲ့သဘောလေးကိုမှတ်သားနေပါတယ်ဆိုတာကဘာခန္ဓာဝိည
ာ
ဉ်ဟောဒီလိုဆိုတော့ဒါတဲ့သဘောလေးပေါ်လာတဲ့အချိန်မှာကိုပဲပြန်တွေ့ပြန်ပြီးတော့ရည်တွေ့ခြင်းသာနာတဲ့သဘောလေးကဘာခန္ဓာရူပခန္ဓာနာတဲ့သဘောလေးကိုသိနေတာကဘာခန္ဓာနာတဲ့သဘောလေးကိုခံစားနေတာကဘာခန္ဓာနာတဲ့သဘောလေးကိုမှတ်သားထားတာကဘာခန္ဓာနာတဲ့သဘောလေးရဲ့သဘောကိုပြုမြင်ပေးနေတာကဘာခန္ဓာအားလုံးပေါင်းလိုက်တော့နာတဲ့သဘောလေးပေါ်လာရင်ခန္ဓာမတစ်ပါးဖြစ်တော့နာတဲ့သဘောလေးပေါ်လာတယ်ပေါ်လာတယ်ပေါ်လာတယ်ခန္ဓာဘာတွေရပါလဲခန္ဓာ၅ပါးတွေရမယ်ဟုတ်လားနာမ်တဲ့သဘောလေးစိုက်ကြည့်တော့လဲခန္ဓာဘာပါလဲရှင်တဲ့သဘောလေးစိုက်ကြည့်တော့လဲခန္ဓာဘာပါလဲခိုင်တဲ့သဘောလေးစိုက်ကြည့်တော့လဲခန္ဓာဘာပါလဲရေချားတဲ့သဘောလေးစိုက်ကြည့်တော့လဲခန္ဓာဘာပါလဲခန္ဓာ၅ပါးပူတဲ့သဘောလေးစိုက်ကြည့်တော့လဲခန္ဓာ၅ပါးအေးတဲ့သဘောလေးစိုက်ကြည့်တော့လဲခန္ဓာ၅ပါးပဲတွေ့ရပါပဲဟုတ်လားကြံပြန်ပြောပါဦးနာမ်တဲ့သဘောလေးပေါ်လာရင်နာမ်တဲ့သဘောလေးကဘာခန္ဓာနေတာကဘာခန္ဓာနားလည်းတော့ခံစားနေတာကဘာခန္ဓာနားလည်းသဘောလေးကိုဖလက်မိနေတာကဘာခန္ဓာအဲဒီနားလည်းသဘောလေးနဲ့ပတ်တယ်ပြီးတော့မြေမြေပြုတ်ပြင်းပေးနေတာကဘာခန္ဓာအားလုံးပေါင်းလိုက်တော့နားလည်းသဘောလေးပေါ်တိုင်းပေါ်တိုင်းခန္ဓာမှာဘာဖြစ်တော့ဒီနားလည်းသဘောလေးနဲ့မကဘူးမိမိရဲ့သာဓမဘယ်လိုသဘောပဲပေါ်ပေါ်ခန္ဓာမှာဘာဖြစ်တော့ခန္ဓာကဘာပေါင်းဖြစ်နေတာမလားခရီးခန္ဓာ၅ပါးသတိချတရားတွေတာအရှုပ်ကတရားဒီမှာလားအဲ့ဒီတော့ပြန်ပြောမယ်ကဲပါရိမာဝိညာဉ်၄ပါးခန္ဓာဝိညာဉ်ရဲ့ခန္ဓာဉာဏ်ကဝိရဏခန္ဓာသိဉ္ဇခန္ဓာသင်္ခါရယောဂဘာခန္ဓာကသလာယနာကြတော့ခန္ဓာဘယ်နှပါးလဲနှစ်ပါးပရိပိခန္ဓာနဲ့ဘယ်ခန္ဓာလဲရူပခန္ဓာနဲ့ဝိညာဉ်ရဲ့ခန္ဓာဟုတ်ပြီနော်အခုနောက်အရေးကြီးပြောပြလာပြီဟုတ်လားကြာဒီဘက်ကိုကြည့်လိုက်တဲ့အခါကျတော့တရားပြရတာသတ်တာပြရဖြစ်တာ ခန္ဓာ၅ပါးဖြစ်နေတယ်ဟုတ်တယ်မဟုတ်လားတရိခန္ဓာ၅ပါးဖြစ်နေတာကိုပဲဘုဒ္ဓဘုရားတွေကခန္ဓာ၅ပါးဖြစ်ပါတယ်လို့မသိတဲ့အခါကျတော့မသိတာကဘယ်လိုလဲအဝိဇ္ဇာမသိတာကဘောဓတရားကအလုံးထင်တာကဒိဋ္ဌိဟောရူပခန္ဓာပေါ်မှာလည်းဟာတယ်ဆိုလိုက်တဲ့ရူပဟန္တာတော့သမုပ္ပါဒတိယုတ်တိငါဟောရတာဟောပြတဲ့သဘောလေးတွေငါငါဟောပြတာဟောငါငါပါငါခန္ဓာမှာပုံနေတယ်ငါခြေတော်ကနာနေတယ်ငါပေါင်ကကိုက်နေတယ်ဟုတ်တယ်မလားငါပေါင်ကကိုက်နေတယ်ဆိုလို့ရှိရင်ဘုရားပရိသတ်တွေနော်
ငါမှတ်မိနေတယ်ဆိုတော့ဘလို့မှမှာကလည်းသွေးလိုက်တာလေ။တင်ညာပေါ်မှာကလည်းသွေးလိုက်
ုပ်ဘက်ခန္ဓာဝိညာဉ်ခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာရုပ်ပြသမတုရုပ်ပြနိုင်တယ်ဘာဖြစ်လို့ရုပ်ပြနိုင်တော့အမှတ်မိထားတယ်ဘာဖြစ်လို့ရုပ်နိုင်တာလဲအမှတ်ထားတာဘုရားမှတ်ထားတာလဲခန္ဓာကိုယ်ကောငါကိုယ်တိုင်းမှတ်ထားတာပေါ့ဆိုတော့ဘုရုကငါလည်းဆက်လိုက်တော့သိဉ္ဇကိုငါလည်းဆက်လိုက်ကြမို့လားဟုတ်လားနောက်တကသင်္ခါရခန္ဓာကိုယ်လည်းမှလည်းဆွဲတော့သင်္ခါရကတခြားသဘောလားပြည့်ပြည့်တဲ့သဘောရှိတာလား
သင်္ခါရ၅ပါးပဲလို့သိလိုက်ရင်ဗာဒိဋ္ဌိစင်သင်္ခါရ၅ပါးပဲ
မှန်သားတယ်မှန်သားတယ်မှန်သားတယ်မှန်သားတယ်တကယ်လားသိညက်ခဏလားငါမှန်သားတယ်လားမှန်သားတယ်တဲ့သဘောလေးဖြစ်နေတာလားဟုတ်တယ်မှန်သားတယ်တဲ့သဘောလေးပဲငါမှမဟုတ်ပါပဲလို့သိလိုက်တော့လည်းမာဒိဋ္ဌိစင်သိညက်ခဏဘောမှာဆွဲတဲ့ဒိဋ္ဌိတွေစင်ကုန်တာတော်တယ်ခါသင်္ခါရဖြစ်ဖြစ်တတ်တဲ့သဘောလောဘဒေါသမောဟစားတဲ့သဘောလေးဖြစ်နေတာဒီလိုမလားသိညက်ငါသိညက်တာလားသိညက်တဲ့သဘောလေးဖြစ်နေတာလားစားခြင်းနဲ့ငါစားခြင်းနဲ့လားစားခြင်းနဲ့တဏှာလေးဖြစ်နေတာလားဩဒီလိုဆိုစားခြင်းနဲ့တဏှာလေးဖြစ်နေတာပါငါမှမဟုတ်ခဲ့ပဲဒီလိုယူလိုက်တော့ဗာလိတိစင
်
ငါသိညက်တာမှဟောပဲပဲဒေါသစိတ်တိတ်လေးဖြစ်နေတာပဲအဲဒီလိုပြောတော့ဗာလိတိစင
်
နောက်ကဝိညာဏခန္ဓာနဲ့ပတ်သက်လို့လည်းဒီတိုင်းပဲဟောသိတာလေးပါခန္ဓာတော့ဘာလို့ဆိုတော့ဒုမဲ့ခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာပြပါလေအဲဒီခန္ဓာ၅ပါးကိုခန္ဓာ၅ပါးပါပဲလို့ဒီလိုက်ရင်ဗာလိတိစေခန္ဓာ၅ပါးဒီပြင်းပြင်းမဖြစ်တတ်တော့ပေါ်ပြက်တတ်တဲ့သဘောလေးပါပဲလို့ဒီလိုက်ရင်ဗာလိတိစေတော့ပြက်ပြီးတော့လည်းဒီတိုင်းပြတ်သွားတာကတော့အစားဖို့ဝင်လာတာကြောင်းကြောင်းဆက်တော်မှုခင်းရတာကြောင်းကြောင်းဆက်တော်မှုမခင်းပါပဲလို့သိရင်ဗာလိတိစေတော့ဖြစ်ပါပြီလို့ညတော်ဘုရားကဘုဘုံတွေကဒီဒီမှာကြီးကိုမဟုတ်လားဟုတ်ကဲ့လားဟုတ်ပါဘူး။ကျောင်းပေါ်ရပရိသတ်တွေလည်းဘုဘုံတွေကဒီဒီမှာကြီးကဲဆိုပဲလေရဲ့သားနဲ့ပြောတယ်မိနဲ့ပြောမိနဲ့ပြောဆွေနဲ့ပြောမျိုးနဲ့ပြောမပြောကြဘဲနဲ့မိမိတို့ရဲ့ခန္ဓာမှာရှိတဲ့ရုပ်ဓမ္မဓာတ်မှာသင်္ခါရသဘောတရားကလေးတွေရဲ့ပြည့်ပြည့်ကိုမြင်အောင်ရှင်းကြမယ်ဆိုရင်တဲ့အိမ်မက်တဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖို့လားဖြစ်လားဖြစ်ပါဘူး။ဒါလည်းမဖြစ်အောင်ကြိုးစားကြပါတော့အံကြောရင်းနဲ့ကဲတာလေးခေါ်လိုက်ကြအေးကျမ်းမှာချမ်းသာသောဖြစ်မြတ်စွာဘုရားရှင်ဤသံဃာတော်ဘုရားရှိခိုးနေလာသောပေါ်ခြင်းနဲ့အောင်ပြည့်စုံဆောင်ရှောက်ထောက်ပံ့တဲ့သံဃာပြုပုဂ္ဂိုလ်များဖြစ်ကြပါစေ။